ကိုနိုင်အောင်တို့ဗမာနိုင်ငံကိစ္စသွားပြောရဲဆိုလေ။ဘာအကြောင်းနေပြပြောခဲ့လဲခင်ဗျာ
။အဓိကတော့ကျွန်တော်အနေနဲ့ပြောခဲ့တာကတော့2020ယူကောက်ဖွဲ့နဲ့ပတ်သက်လို့ပေါ့လေ။တချို့လူတွေပြောနေကြတာကဒါဖြစ်တော့ရှေ့ကိုတိုးမဲ့ခြေလှမ်းတစ်ခုဖြစ်တယ်။ဒါမှမဟုတ်လို့ရှိရင်လည်းဒီပြည်ဘာမှရွေးချယ်စရာမရှိဘူး။အဲ့တော့ဒီယူကောက်ဖွဲ့ဝင်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့မှပြောင်းလဲတွေကိုတဖြည်းဖြည်းလုပ်ကြတာပေါ့ဆိုတဲ့ဥစ္စာကိုကျွန်တော်အနေနဲ့တော့ဒီအငြင်းကိုလက်ခံလို့မရဘူးပေါ့။အခုလောက်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲလာတဲ့ဖြစ်စဉ်တစ်လျှောက်လုံးကလည်းအလုံးပေါင်းမှုရှိဘူး။ဒါအဓိကကျနေတဲ့ဗမာပြည်နိုင်ငံရေးပြဿနာတွေဖြစ်ရှင်းခဲ့တာလည်းမဟုတ်ဘူး။အဲ့တော့ဒီဖွဲ့စည်းပုံနဲ့မှရေးထားတဲ့ဥစ္စာတွေအနုအမဲရှေ့လာမဲ့ကာလတွေထဲမှာဗမာပြည်နိုင်ငံရေးပြဿနာတွေဖြစ်ရှင်းမှုနည်းလမ်းတွေလည်းမပါဘူး။နောက်ပြီးတော့ဟိုအများကြီးနဲ့ရသလိုဒီမိုကရေစီရေးကိုဥတည်ပေးနိုင်မဲ့လမ်းစာတွေဖွင့်ထားတဲ့ဟာမျိုးတွေရှိသလားဆိုတော့လည်းရှိဘူး။ဆိုတော့သူ့ရဲ့ဖွဲ့စည်းပုံအခြေခံတန်းမှာအဲ့ဒါတွေဘာကြောင့်မလို့မရှိနေတာလဲ။ဒါတကယ်လည်းဒီရဲ့လူခွေရေကိုကာကွယ်ပေးဖို့နဲ့ညှင့်နေပေးဖို့အတွက်အနေထားတွေရှိသလား။နောက်ပြီးတော့မှဒီပြည်သူတွေရဲ့ခံကဏ္ဍတွေသေချာရှိရလား။နောက်အစိုးရနဲ့ပြည်သူကြားထဲမှာဆိုတဲ့ဆက်ဆံမှုတွေရှိရလားဆိုတာတွေကိုကျွန်တော်တို့အဓိကသုံးသပ်ကြတာပါပဲ
။ဟုတ်ကဲ့။အဲ့တော့ဟိုဒီပွဲမှာဟိုအာဆီယံနိုင်ငံအမတ်တွေလာတက်တယ်လို့ကြားရလေ။အားလုံးဘယ်လောက်အကြံပြင်းလာတက်လဲခင်ဗျာ။
အလုံးလာတဲ့တော့ကျွန်တော်ဆွေးရလို့ရှိပါတယ်။ဟိုအဓိကတော့ဒီကျွန်တော်တို့ထိုင်းနိုင်ငံကဒီအာဂျန်ခရိုက်ဆက်တို့now the Philippines Malaysia Cambodia now နောက်ပြီးတော့ Singapore ကကျွန်တော်လက်ထပ်ပါတယ
်ဆိုတော့အဲ့တော့အခုဟိုကိုနေအောင်နဲ့အတူတော့ကျွန်တော်တို့ဗမာတွေကနေလေဘသူတွေဘာအကြောင်းတွေတက်ရောက်စကားပြောကြသေးလဲခင်ဗျာ
ဟောမနေ့ကတော့ကျွန်တော်တို့ဒီ HRIN ပြန်နေကိုအောင်မျိုးမင်းကနေပြီးတော့မှကလေးစစ်သားအကြောင်းတော့ကလေးစစ်သားနဲ့ပတ်သက်လို့ဒီကုလသမဂ္ဂလူ့ရေးကောင်စီမှလည်းဒီကိစ္စကိုနိုင်ငံတကာဆောင်ရွက်ဖို့သဘောတူထားပြီးရခါမှာဒေသတွင်းအနေနဲ့ဒီကိစ္စကိုဆောင်ရွက်ဖို့ဆိုတဲ့အကြောင်းပြောပါတယ်ဒီ background action network ကနေပြီးတော့မှကျွန်တော်တို့ဒီမလေးရှားမှာရှိနေတဲ့မှတ်ပုံတင်ခြင်းမခံထားတဲ့ဗမာအလုပ်သမားတွေအကြောင်းခန့်မှန်းကမှရှိဗမာအလုပ်သမားတွေအကြောင်းနောက်သူတို့တွေကိုအဲ့လိုမျိုးအခြေအနေမျိုးဖြစ်နေခြင်းအားဖြင့်ဒီလူခွင့်ရေးတွေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းနောက်အဲ့ဒီပေါ်မှာဒီအာဆီယံနိုင်ငံတွေအနေနဲ့ဒီလူသားချင်းစာနာပြီးတော့မှဒီသူတို့တွေရဲ့အလုပ်သမားတွေရဲ့ခွင့်ရေးကိုကာကွယ်ပေးဖို့ဆိုတဲ့အကြောင်းဒါတွေကျွန်တော်တို့ပြောပါလာရှိပါတယ်တခြားတစ်ခုကတော့ကျွန်တော်တို့ကိုတိတ်နိုင်ငံနေပြီးတော့မှဒီမှာ VM မှာနိုင်ငံရေးပြည်နှိမ်မှုကြောင့်မလို့ဒီနိုင်ငံရေးဆောင်ရွက်တဲ့လူတွေမရောက်သင့်မဲနဲ့နိုင်ငံရေးကျင်းသားဖြစ်နေထောင်ထဲရောက်နေရတယ်ဆိုတဲ့အကြောင်းတွေကျွန်တော်တို့ပြောတာရှိပါတယ်ထက်နိုင်ငံမှာရှိနေတဲ့ဒီတချို့ပညာရှင်တချို့ကနေလည်း ASEAN Charter ASEAN Human Rights Body နဲ့ပတ်သက်လို့ကျွန်တော်တို့ဘယ်လိုမျိုး Civil Society ရဲ့အတူတူပြီးအလုပ်လုပ်တဲ့ဆိုတဲ့အကြောင်းတွေကြောပါလားရှိရတယ်ဗျ
ာသူတို့ကရောအခုဟိုဒီနေ့ဘာပြန်ပြောဆိုတာမျိုးရှိလဲခင်ဗျာ
ဒီအမတ်တွေအနေနဲ့ကတော့ဘာမှပြည်ကိစ္စတော့တည်ရတည်ပြဆက်ပုံစားပြီးသားပေါ့ဒါပေမဲ့သူတို့တကယ်ဒီအစုအဖွဲ့အနေနဲ့ကတော့ဒီသူတို့နိုင်ငံမှာရှိတဲ့ဒီအစိုးရတွေသူတို့လွှတ်တော်တွေရဲ့အဆင့်ဒီမဲခုံးထုတ်တာမျိုးတွေနောက်ပြီးတော့မှစုပေါင်းစုံစည်းပြီးတော့မှဒီအာဆီယံတွင်းမှာရှိတဲ့နိုင်ငံတွေကိုလှည့်ပြီးတော့မှစီယုံတုံဆိုတာတွေနောက်ပြီးတော့မှ EU လည်းမှရှိတဲ့နိုင်ငံတွေကိုစီယုံလို့ဆိုတာပြီးနောက်ပြီးတော့မှအခုဆိုလို့ရှိရင် ASEAN Summit လို့ဟာမျိုးရှိနေချိန်မှာဒီ ASEAN ပြည်သူပြည်သားတွေတွေ့ရတဲ့အထက်မှာပဲ ASEAN အမတ်တွေအားလုံးပမာပြည်တွေတွေ့ရဆိုတဲ့ကိစ္စတွေအဲ့ဒါတွေကိုလုပ်တဲ့ပုံစံ
ဟုတ်ကဲ့ဟုတ်ကဲ့